အမေရိကန်ပြည်ထောင်စုရဲ့မြန်မာပြည်ပေါ်ထားတဲ့ထိစပ်ဆက်ဆံရေးမူဝါဒတွေအရနိုင်ငံရေးဝန်ကြီးကလင်တန်ဟာမြန်မာနိုင်ငံကိုမကြခင်သွားရောက်မှာဖြစ်ပါတယ်ဒီခီးစဉ်အတွင်းမှာအစိုးရနဲ့အတိုက်ခံဒီမိုကရေစီခေါင်းဆောင်တွေမကပဲလူမှုအခြေပြုအဖွဲ့အစည်းရပုဂ္ဂိုလ်တွေတိုင်းရင်းသားလူနည်းစုခေါင်းဆောင်တွေကိုလည်းတွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်ဒီအကြောင်းကိုတော့အမေရိကန်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးကိုသားညွန်ဦးကတင်ပြမှာပါရှင
်အမေရိကန်နိုင်ငံဝန်ကြီးကလင်တန်ဟာနိုဝင်ဘာလ30ရက်နေ့ကစပြီးတော့မြန်မာနိုင်ငံကိုရောက်မှာဖြစ်ပြီးဒီဇင်ဘာလ2ရက်နေ့အထိကြာမှာဖြစ်ပါတယ်မြန်မာနိုင်ငံအစိုးရရုံးဆက်ရာနေပြည်တော်ကရောရန်ကုန်ကိုပါတွားရောက်ဖို့ရှိပါတယ်ဒီခီးစဉ်ကိုမြန်မာပြည်ရဲ့နိုင်ငံရေးပြင်ပြောင်းလဲမှုတွေပုံမူဖြစ်လာအောင်တွန်းအားပေးဖို့ရည်ရွယ်တယ်လို့အမေရိကန်နိုင်ငံကြီးဌာနကထုတ်ပြန်ခဲ့ပါတယ
်. This historic trip will mark the first visit to Burma by a US Secretary of State in over half a century. Secretary Clinton will underscore
ဒီခီးစဉ်ဟာရာစုနှစ်ဝက်အတွင်းမှာအမေရိကန်နိုင်ငံကြီးရဲ့ဝန်ကြီးတူရဲ့ပထမအဦးဆုံးမြန်မာပြည်ခီးစဉ်ဖြစ်တော့မလို့တမိုင်းဝင်မဲ့ခီးစဉ်ဖြစ်ပါတယ်မြန်မာပေါ်မှာထားတဲ့အမေရိကန်ပြည်အောင်စုရဲ့နှစ်လန်းသွားမူဝါဒရဲ့အစိတ်ပိုင်းတစ်ရက်အနေနဲ့မြန်မာအစိုးရနဲ့ဓာတ်ရိုက်ထိစပ်ဆက်ဆံရေးမူဝါဒကိုလည်းကျင့်သုံးသွားမယ်ဆိုတာနိုင်ငံသားရဲ့ဝန်ကြီးကလင်တန်အနေနဲ့ဒီခီးစဉ်တွင်မှအလေးနက်ထားပြောသွားမှာဖြစ်ပါတယ်။မကြခင်ကမျက်မြင်တွေ့လာရတဲ့ပြုပြင်ပြောင်းလဲမှုတွေကိုကြိုးစိုးထောက်ခံပြီးတော့နောက်ထပ်အပြောင်းအလဲတွေပေါ်ပေါက်လာအောင်နဲ့ဒီတိုးတက်မှုတွေပေါ်မှာအမေရိကန်ဘက်ကအားဖြည့်ကူညီနိုင်မှုကိစ္စတွေကိုပြောဆိုဆွေးနွေးသွားမှာဖြစ်ပါတယ
်။အမေရိကန်နိုင်ငံရဲ့ဌာနအရာရှိတူပြောပြသွားတာပါ။ခီးစဉ်တွင်နေပြည်တော်မှာတော့အစိုးရအဖွဲ့တာဝန်ရှိသူတွေလွှတ်တော်အကြီးအကဲတွေနဲ့တွေ့ဆုံဖို့ရှိသလိုပဲရန်ကုန်မြို့မှာတော့အတိုက်ခံဒီမိုကရေစီခေါင်းဆောင်တွေနဲ့တွေ့မယ်လို့မျှော်လင့်ရပါတယ်။ဒါ့အပြင်ခြားတိုင်းသားလူနည်းစုအဖွဲ့တွေနဲ့လူမှုအခြေပြုအဖွဲ့တွေကိုလည်းတွေ့ဆုံဖို့စီစဉ်ထားတယ်လို့နိုင်ငံကြေးဌာနတာဝန်ရှိသူကပြောပါတယ
်။ She will consult with a broad and diverse group of civil society and ethnic minority leaders to gain their perspectives on development.
အတူကွဲပြားတဲ့လူမှုအခြေပြုအဖွဲ့တွေတိုင်းသားလူနည်းစုအဖွဲ့တွေနဲ့ကြည်ကြည်ပြန့်ပြန့်တွေ့ဆုံပြီးတော့မြန်မာနိုင်ငံတွင်းမှာတိုးတက်ဖြစ်ပေါ်မှုတွေပေါ်သူတို့ရဲ့အမြင်သဘောထားတွေကိုရယူသွားမှာပါ။ဥပဒေအကြံပေး Sherry Mills လက်ထောက်နိုင်ငံသားရေးဝန်ကြီး Kurt Campbell လက်ထောက်နိုင်ငံသားရေးဝန်ကြီး Michael Posner မြန်မာနိုင်ငံဆိုင်ရာမူဝါဒညှိနှိုင်းရေးမှူး Derek Mitchell နဲ့မူဝါဒရေးဆွဲရေးညွှန်ကြားရေးမှူး Jake Sullivan တို့လည်းပါသွားမှာဖြစ်ပါတယ
်။အခုဒီနိုင်ငံသားရေးဝန်ကြီး Clinton ရဲ့ခီးစဉ်ကိုမြန်မာဆွေရကကြိုဆိုထားပါတယ်။မြန်မာဆွေရတစ်ဖက်ကအပြောင်းလဲအချို့လှုပ်လာပြီးတဲ့နောက်အမေရိကန်ဘက်ကလည်းမြန်မာနဲ့ပိုပြီးတော့ထိစပ်လာတဲ့အမေရိကန်မြန်မာဆက်ဆံရေးသစ်ဖြစ်လာတယ်လို့ပြောရမှာပါအမေရိကန်ပြည်ထောင်စု George Town တက္ကသိုလ်မြန်မာရေးလေ့လာသူပမခ David Steinbach ကတော့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာဘက်ကအပြောင်းလဲတွေကိုအခုလိုချီးကျူးပြောဆိုတာထက်ပိုပြီးတော့တုံ့ပြန်ရေးယူဖို့အရေးကြီးတယ်လို့သူကမြင်ပါတယ
် The US should I think be recognizing these changes which we have done verbally but taking certain
American ပြည်ထောင်စုအနေနဲ့ဒီအပြောင်းလဲတွေကိုအတိအမှတ်ပြုတ်တင်ပါတယ်နှုတ်အဖြစ်တော့လှုပ်ထားပါပြီဒါပေမဲ့ကျွန်တော်တို့အနေနဲ့ဒါကိုအတိအမှတ်ပြုတ်ုံနေမဟုတ်ပဲနှစ်ဖက်ဆက်ဆံရေးပိုကောင်းလာဖို့ကျွန်တော်တို့ဘက်ကအလေးနဲ့ရှိနေတယ်ဆိုတာကိုပြဖို့တစုံတရာတိမ်တိမ်မွေ့မွေ့ပြောဆိုဆောင်ရွက်ရပါမယ
် American ပြည်ထောင်စုအနေနဲ့မူဝါဒသစ်ကျင့်သုံးတဲ့နေရာမှာအရင်တုန်းကရှိတဲ့မြန်မာပေါ်ပိတ်ဆို့အရေးယူမှုတွေကိုလည်းဆက်ကင်ထားဆဲဖြစ်ပါတယ်နိုင်ငံကြီးဌာနကတော့ဒီအရေးယူမှုတွေကိုရုပ်သိမ်းဖို့သုံးသပ်ရမယ့်အဆင့်ကိုမရောက်သေးဘူးလို့ယူဆထားပါတယ်။ဒီတန်ခတ်မှုတွေကိုရေးယူဖို့ဆိုတာကလည်းဥပမာဆွေးအနေနဲ့သူကြီးလုပ်လို့ရတာမဟုတ်ဘဲနဲ့လွှတ်တော်တွေရဲ့ဆုံးဖြတ်ချက်ကိုယူရမှာပါ။အမေရိကန်လွှတ်တော်ဘက်ကဒီတန်ခတ်မှုတွေကိုရုပ်သိမ်းဖို့ဆိုတာအခုချိန်မဖြစ်နိုင်သေးဘူးလို့ပမခစတန်ဘက်ကတော့ယူဆပါတယ်။ဒါပေမဲ့လည်းအမေရိကန်ဆွေးအနေနဲ့အခုချိန်ထိထက်ပိုပြီးတော့လုံနိုင်တာတွေရှိတယ်လို့တော့သူကပြောပါတယ
်။ Jack if the World Bank and the Asian Development Bank went in there and studied the situation and if the Burmese government met the criteria the new criteria
ကဘာဘန်တို့အရှဖွံ့ဖြိုးရေးဘန်တို့မြန်မာပြည်ကိုတွားပြီးတော့အခြေအနေတွေကိုလေ့လာမယ်ဆိုရင်အမေရိကန်ပြည်ထောင်စုဘက်ကကန့်ကွက်စရာအကြောင်းမရှိပါဘူးပွင့်လင်းမြင်သာမှုနဲ့အုပ်ချုပ်မှုကောင်းတွေရှိဖို့ဆိုတော့ဘန်တွေရဲ့စံနှုန်းတတ်မှတ်ချက်တွေကိုမြန်မာပြည်ဘက်ကပြည့်မိမယ်ဆိုရင်အကူအညီအထောက်ပံ့အချို့ပေးဖို့စဉ်းစားဆုံးဖြတ်ခွင့်ပြုတင်ပါပြီ
အခုလိုမျိုးအမေရိကန်ဘက်ကမြန်မာနိုင်ငံနဲ့ဆက်ဆံရေးအသစ်ထူထောင်လာတဲ့ကိစ္စမှာမြန်မာနိုင်ငံဘက်ကအပြောင်းလဲအချို့လှုပ်လာတာပါတယ်လို့ပဲဒေသအတွင်းအခြေအနေကြောင့်လည်းဖြစ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်အထူးသဖြင့်တော့ဒီမြန်မာနဲ့အတော်လေးကိုနှီးစပ်ခဲ့တဲ့တရုတ်နိုင်ငံရဲ့ဒေသအတွင်းဩဇာကိုဟန်ချက်ထိနေအောင်ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ